နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့လက်နက်ဖြတ်သိမ်းရေးညီလာခံဟာတွဲလိုက်စင်ကဲပေါက်ကွဲတဲ့ဘုံထုတ်လုပ်မှုတွေဖြတ်သိမ်းရေးအတွက်အရေးပါတဲ့ညီလာခံဖြစ်တယ်လို့နယူးဇီလန်အစိုးရကပြောပါတယ်။အဲ့ဒီစင်ကဲပေါက်ကွဲတဲ့ဘုံတွေကြောင့်ပြည်ပခဖြစ်နေတဲ့ဒေသတွေမှာလူတွေထောင်တောင်းချီတည်ဆုံခဲ့ရပြီးအဲ့ဒီထက်ကအများစုဟာအရက်သားတွေဖြစ်တယ်လို့ဆိုပါတယ်။ဒီကြောင့်စစ်နေမျိုးကနေဖီလ်မာဆာကသတင်းပေးပို့ထားပါတယ်။ဒီညီလာခံဟာနယူးဇီလန်နိုင်ငံမှာကျင်းပတဲ့လက်နက်ဖြတ်သိမ်းရေးညီလာခံတွေထဲမှာအကြီးဆုံးဖြစ်ပါတယ်။ဒီညီလာခံကိုနိုင်ငံပေါင်း120ကျော်ကအစိုးရတွေတက်ကြွလှုပ်ရှားသူတွေနဲ့စင်ကဲပေါက်ကွဲတဲ့ဘုံတံထိမှန်ခံခဲ့ရသူတွေပါတက်ရောက်နေကြပါတယ်။ဒီစင်ကဲပေါက်ကွဲတဲ့ဘုံဟာပြစ်ချလိုက်တာနဲ့လေထဲမှာပထမအဆင့်အဖြစ်ပေါက်ကွဲပြီးမြေပေါ်ရောက်တဲ့အခါမှာဘုံသေးလေးတွေကထမှန်ပေါက်ကွဲခြင်းဖြစ်ပါတယ်။တချို့ဘုံသေးလေးတွေကမပေါက်ကွဲပဲလေကွင်းတွေကြေးရွာတွေမှာဒီအတိုင်းကျနေပြီးအနားရောက်လာမှပေါက်ကွဲတတ်လို့အပြစ်မဲ့ပြည်သူတွေတေဆုံကိုလက်အင်္ကာတွေပျက်စီးလေးရှိပါတယ်။ဒီစင်ကဲပေါက်ကွဲဘုံတံကြောင့်တေဆုံသူ40ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းထားပါတယ်။ဝယ်လင်တန်မြို့မှာ9ရက်ကြာကျင်းပနေတဲ့ဒီညီလာခံကအခုနှစ်ကုန်ပိုင်းကျရင်ဒီစင်ကဲပေါက်ကွဲပုံထုတ်လုပ်မှုပြပင်းရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်အဆင်ပြေချောမွေ့အောင်လှုပ်ဆောင်ကြမှာဖြစ်ပါတယ်။ဒီစင်ကဲပေါက်ကွဲပုံထုတ်လုပ်မှုပြပင်းရေးအတွက်နိုင်ငံတော်တော်များများကမနစ်ကနော်ဝေးနိုင်ငံအော်စလိုမြို့မှာသဘောတူခဲ့ကြတာရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။ကမ္ဘာတလောဒီစင်ကဲပေါက်ကွဲဘုံတံကြောင့်ဆိုးဝါးတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ရတယ်လို့ UNICEF အဖွဲ့ရဲ့လက်ထောက်အမှုဆောင်ညွှန်ကြားရေးမှူး Hilda Johnson ကညီလာခံအဖွဲ့မင်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် It's absolutely terrible. It has horrendous effects. Cluster bombs of this nature have been dropped and are in over 25 countries around the world.
ဒါအင်တာဆိုးဝါးလာပါတယ်ကြောက်စရာကောင်းတဲ့ဆိုးကျိုးတွေလည်းဖြစ်စေပါတယ်ကမ္ဘာတစ်လောကနိုင်ငံပေါင်း25နိုင်ငံမှာဒီလိုဆိုးကျိုးတွေဖြစ်စေတဲ့စင်ကဲပေါက်ကွဲတဲ့ဘုံတွေကိုချခဲ့ကြပါတယ်လေဘနွန်မှာဒီဘုံတွေချခဲ့တယ်လို့တခြားဆူဒန်ချတ်အယ်ဘေးနီးယားအာဖဂန်နစ္စတန်အီရတ်နဲ့ကမ္ဘာအနှံ့မှာဒီဘုံတွေကိုချခဲ့ကြပါတယ်ရှင်
ဒါပေမဲ့ဒီဘုံတွေကိုအဓိကထုတ်လုပ်တဲ့နိုင်ငံတွေနဲ့လက်ဝဲအများဆုံးရှိတဲ့နိုင်ငံတွေကတော့ဒီညီလာခံကိုတက်လာခြင်းမရှိပါဘူးဒီထက်မှာအမေရိကန်ပြည်ထောင်စုအစ္စရေးရုရှားနဲ့တရုတ်နိုင်ငံတို့ပါဝင်ပါတယ်တခြားပြင်သစ်ဂျပန်နဲ့ဗြိတိန်နိုင်ငံတို့ကတော့ဒီသဘောတူညီချက်ဘလို့အချက်တွေပါမယ်ဆိုတဲ့မူကြမ်းကိုဆွေးနွေးမှုအင်အားနည်းနိုင်သမျှနည်းအောင်ဖိအားပေးနေကြပါတယ်နယူးဇီလန်ဆိုရကတော့အခုလိုအခက်အခဲတွေရှိနေတဲ့ကြားကပဲအဆုံးသတ်မှာတော့နိုင်ငံတကာရဲ့ဖိအားကြောင့်ဒီဘုံထုတ်လုပ်မှုတွေကိုပိတ်ပင်တားဆီးနေလိမ့်မယ်လို့အကောင်ဘက်ကမြင်နေပါတယ်ဒီညီလာခံဟာလက်နက်ဖြတ်သိမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့နယူးဇီလန်လက်နက်ဖြတ်သိမ်းရေးနဲ့ထိန်းချုပ်ရေးဝန်ကြီးဖီလ်ဂော့ဖ်ကပြောပါတယ်လောလောဆယ်ဆွေးနွေးနေကြတဲ့သဘောတူညီချက်အရာအပြစ်မဲ့အရာသားတွေကိုထိခိုက်မဲ့ဒီဘုံထုတ်လုပ်မှုကိုတရားမဝင်ကြောင်းကြေညာမှာဖြစ်ပါတယ်ဒါအပြင်ဒီဘုံကိုအသုံးပြုတဲ့နိုင်ငံတွေအနေနဲ့ပဋိပက္ခပြည်တာနဲ့ကျွင်းကြံတွေကိုရှင်းလင်းပေးရမှာလည်းဖြစ်ပါတယ်2006ခုနှစ်အတွင်းအစ္စရေးနဲ့ဟက်စ်ဘောလာတို့လက်ဘနွန်နိုင်ငံမှာဖြစ်ခဲ့တဲ့34ရက်ကြာစစ်ပွဲအတွင်းအစ္စရေးဘက်ကစင်ကဲပေါက်ကွဲဘုံပေါင်း1,000,000ချခဲ့တယ်လို့ခန့်မှန်းကြပါတယ်